နမကြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲတဲ့အမှုပေါင်း80ကျော်ရှိလာခြင်းမြန်မာနိုင်ငံတည်ထောင်တဲ့အေဒီတာချုပ်ကိုဆွေဝင်းအဖမ်းခံရပေမဲ့အာမခံရသွားခြင်းတမတော်ကတရားစွဲထားတဲ့ The Boy သတင်းစာအေဒီတာချုပ်ကိုကျော်မင်းဆွေကိုဗဟမ်းမြို့နယ်တယောက်ကြီးကအာမခံပေးလိုက်ပြီးခြင်းအဲ့ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းအမျိုးသားလွှတ်တော်ဘက်မှဆွေးနွေးဆုံးဖြတ်လို့ပြီးသွားပါပြီဆက်သွယ်ရေးဥပဒေထဲကပုံမှန်66ဂါကြီးဒီပိုက်လုံးကိုပယ်ဖျက်လိုက်ခြင်းနဲ့အမတ်တွေနဲ့လူပုဂ္ဂိုလ်တချို့ကတော့အမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအားရကျေနပ်မှုမရှိကြပါဘူး။အခုပြည်သူလွှတ်တော်ပဲရောက်သွားပြီးဖြစ်တဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဘယ်နည်းဘယ်ပုံဖြစ်လာတိုင်းလဲ။နောက်ပိုင်းလွှတ်တော်ကပြင်ဆင်ပြီးသွားရင်ဆက်သွယ်ရေးဥပဒေဟာသတင်းမီဒီယာသမားတွေနဲ့ပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေဆက်ပြီးဖြစ်နိုင်ပါဦးမလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်။
ဆက်သွယ်ရေးဥပဒေအဲ့ဒီတည်းကမှပုံမှန်66ဂါကြီးရေပန်းဆလာတာသူ့ကိုအတုံးပြုပြီးတရားစွဲမှုများလာတဲ့စီမှာအချက်3ချက်လောက်ပါပါတယ်ပထမတစ်ချက်ကအွန်လိုင်းမှာအတရေဖြတ်ပါတယ်ဆိုပြီးရဲစခန်းမှာတွားရောက်တိုင်တန်းလိုက်တာနဲ့ရဲတပ်ဖွဲ့ကလုကင်စရာရှိတာလုကင်ပြီးတပ်ဆိုင်ရာမြို့နယ်ဥပဒေအရာရှိရဲ့မှတ်ချက်နဲ့တရားရုံးကိုတင်ပို့လိုက်ပြီးတရားရုံးကလည်းအမှုကိုလက်ခံလိုက်ပြီးဆိုတာနဲ့အဲ့ဒီတရားခံကိုရဲကဖမ်းကတ္တေကံပစ္စည်းအဖြစ်မိုဘိုင်းဖုန်းတွေကွန်ပျူတာတွေကိုသိမ်းဆီးအချုပ်တဲတခါတည်းတန်းထည့်လိုက်တက်ကြလိုပါပဲရေပုံရအားဖြင့်အဲ့ဒီပုံမှန်66ဂါကြီးနဲ့တရားစွဲတင်လာတဲ့အမှုအများစုကိုတက်ဆိုင်ရာတရားရုံးတွေကလည်းအာမခံမပေးတတ်ကြပါဘူးပုံမှန်66ဂါကြီးကိုနောက်ထပ်လူသုံးရရတဲ့အကြောင်းရင်းကတော့ဘာမဆိုင်ညာမဆိုင်တတိယလူကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါဥပမာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုဖြစ်စေတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖြစ်စေရက်ွက်တဲကတယောက်ယောက်ကိုဖြစ်စေဘသူကိုမဆိုအတရေဖြတ်ပါတယ်ဆိုပြီးဂျားလူတယောက်ယောက်ကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါအတေးဖြတ်မှုနဲ့ဆိုင်တဲ့ငကိုရှင်ဆွဲရာဇတ်တကြီးဥပဒေပုံမှ900မှာတော့ကာယကံရှင်ကိုယ်တိုင်သူရဲ့နစ်နာမှုအတွက်တရားစွဲဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာအသုံးများလာခြင်းပြည်သူတွေကလည်းလွတ်လွတ်လပ်လပ်ရေးသားလာကြခြင်းမှာဖော်ပြချက်တစ်စုံတစ်ခုနဲ့ပတ်သက်လို့ကိုယ်နဲ့မသက်ဆိုင်သည့်တိုင်တစ်ဖက်သားကဒုက္ခရောက်စေခြင်းနဲ့စိတ်ဆန္ဒနဲ့ဂျားလူတွေကပုံမှန်66ဂါကြီးကိုသုံးပြီးတရားစွဲမှုခေတ်စားလာတာဖြစ်ပါတယ်။အတိတ်ပဲကတော့ကာယကံရှင်ကိုယ်တိုင်ဆိုရင်တရားစွဲခြင်းမှစွဲမှာဖြစ်ပေမယ့်ဂျားလူတွေကတရားစွဲခွင့်ရနေတဲ့အခြေအနေအောက်မှာပုံမှန်66ဂါကြီးကိုလူအများသုံးဆွဲလာကြတာဖြစ်ပါတယ
်။တတိယတစ်ချက်ကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာတရားစွဲနိုင်တဲ့အချက်လက်များပြားနေတာဖြစ်ပါတယ်။ဒီအချက်၃ချက်ကြောင့်ပုံမှန်66ဂါကြီးကိုအသုံးပြုပြီးတရားစွဲမှုများလာတာဖြစ်ပြီးအဲ့ဒီပုံမှန်လည်းနာမည်ဆိုးနဲ့ကြော်ကြားရတာဖြစ်ပါတယ်။လက်ရှိလွတ်တော်နဲ့တင်သွင်းလိုက်တဲ့ဥပဒေကိုအခုလိုပြင်ဆင်မယ်ဆိုပြီးဥပဒေကြမ်းမှာဖော်ပြထားတာတွေ့ရပါတယ်။ပုံမှန်66ဂါကြီးမှာဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားတာကိုဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းသို့မဟုတ်အသေးဖြတ်ခြင်းသို့မဟုတ်နှောက်ယှက်ခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုတဲ့စကားရနဲ့အစားထိုးရမယ်လို့ဖော်ပြထားပါတယ်
။ဒါကြောင့်မို့ငကိုပြဋ္ဌာန်းချက်ပါအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းနဲ့မလျော်ဩဇာသုံးခြင်းတို့ကိုပယ်ဖျက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါအပြင်ပြင်ဆင်မဲ့ဥပဒေမူကြမ်းထဲမှာပုံမှန်66ဂါကြီးအပါအဝင်အခြားပုံမှန်နှစ်ခုကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်ပြင်ဆင်ထားတာကိုတွေ့ရပါတယ်။ထူးခြားချက်အနေနဲ့အရင်ပြဋ္ဌာန်းချက်အရနစ်နာမှုတစ်ခုခုအတွက်ဘယ်သူမှဆိုတရားစွဲလို့ရပေမယ့်အခုပြင်ဆင်ချက်မှာတော့နစ်နာသူကိုယ်တိုင်ဖြစ်စေကိုစားလွှဲအပ်ခြင်းခံရသူကဖြစ်စေတိုင်တန်းရမယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါကဆက်သွယ်ရေးဝန်ကြီးဌာနကတင်သွင်းတဲ့ဥပဒေမူကြမ်းမှာအဲ့ဒီဥပဒေကြမ်းအမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အခါအမတ်တချို့ကတော့နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးတစ်ပိုက်လုံးကိုပယ်ဖျက်ခြင်းနဲ့ဆိုပြီးသဘောထားပေးကြပါတယ်။ဒါပေမဲ့ဆက်သွယ်ရေးဝန်ကြီးဌာနကရောအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဘက်ကပါဒီပုံမှန်ဆက်ပြီးရှိတဲ့နည်းလို့သဘောထားရှိတာတွေ့ရပါတယ်။ဒီလိုနဲ့လွှတ်တော်တွင်မှနည်းနည်းပါးပါးပြင်ဆင်ကလွယ်ပြီးတကယ့်အဓိကကျတဲ့အချက်တွေမှာဥပဒေကြမ်းပါဖော်ပြချက်တွေအတိုင်းအတည်ပြုပေးလိုက်တာတွေ့ရပါတယ် Di ubri jen, di du luto pe yau toa yin le, di chou chet le nene papa ga lue yin, am yu da luto pe ka di du bi ta re chet dui tai, sabi a di bi bu mya ba re. Upama aapthin, bongma chau se chau ga ji ba bja tan chet dui ne pata bi, ama khan ma bebe ni re, bongma aapthika ni, ama khan be nai di su re chet, padu ma so wim di di aswe lu ya re, Jatan Jagani, Nina du Gurain Dumaho, Goza Hre at Tadu Mada, Dia Suesu Yami Sure Chetrigu, Sepi a deep Ubi Laipu, Yavari.
Dia Suere dua, Gurain Nina du Dumo, Nina dua Gozle Lua du Pia me a chair. Dia Suebi Suele, Boma Nitaoma, Amaga Pia me a chair. Eddie Nachanarin, Dibomago, don't you do a lone Nedoma, Fijatrochi Bare. တဖက်မှာတမရောကာကွယ်ဦးစီးချုပ်လို့ဒုံဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆာမင်နာတွေကနေအသေးဖြတ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စားလှယ်တွေကဒီဥပဒေနဲ့ဆက်ပြီးတရားစွဲဦးမဲ့အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆာမင်နာကနေအသေးဖြတ်တာနောက်ဆက်တာချင်းချောက်တာတွေနဲ့ပတ်သက်ပြီးတကယ်ကိုနစ်နာသူတွေကတရားမျှတမှုရှိအောင်တရားစွဲဆိုခွင့်ဆက်ရ င်ထားတဲ့ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းပြီးရင်သတင်းမီဒီယာတွေနဲ့ပြည်သူတွေကိုဒုက္ခပေးနေတဲ့ပြဿနာဇိုးကြီးတစ်ခုရှင်းလင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။